အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြင့်တက်လာတာကြောင့်ကျန်းမာရေးစနစ်ထိခိုက်ဖို့အန္တရာယ်ရှိလာပြီးကြဲကြဲပြန့်ပြန့်ကန့်သတ်မှုတွေထပ်လုပ်ဖို့ရှိနေတယ်လို့မြို့တော်အုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်။ဂျကာတာမြို့တော်မှာအရင် AP ကနေဇွန်လအထိချမှတ်ခဲ့ဖူးတာမျိုးလူများသိပ်ဖို့ဆောင်ရည်တွေကန့်သတ်တာနဲ့စားသောက်ဆိုင်တွေမှာစားသုံးတာတွေတားမြစ်တာမျိုးပြန်တင်းကျပ်ဖို့ရှိနေတာပါ။ဒါအပြင်ရုံးတွေကနေအလုပ်လုပ်တာကိုလည်းလာမယ့်တနင်္လာစက်တင်ဘာ14ရက်နေ့ကနေစပိတ်တော်မယ်လို့အုပ်ချုပ်ရေးမှူးအင်းနစ်ဘာဆွေတန်ကမနေ့ကပြောလိုက်ပါတယ်။ဒီပေါ်ဂျကာတာမြို့နေတွေကမျိုးမျိုးတုံ့ပြန်နေကြရမှာတချို့ကလည်းဝင်ငွေထိခိုက်လာမှာကိုစိုးရိမ်ကြသလိုတချို့ကတော့အနာဂတ်မှာကောင်းဖို့လုပ်ရကောင်းဖြစ်တယ်လို့ကြိုဆိုနေကြပါတယ်။မော်တော်ဆိုင်ကယ်တက္ကစီမောင်းသူတူကတော့
အရက်ထနင်းအကန်ဒီဘလာကုကနာတူရန်ဘာရူလာဂ
ီတိကျတာပေါ့ဝင်ငွေထိမှလည်းအခုတနေ့ကိုရူပီ5000အမေရိကန် 3.43 ဒေါ်လာရရင်တော်တော်ဟုတ်နေတယ်လို့ဖြစ်နေရကအခုတနေ့လာနေကနေစပြီးကျွန်တော်တို့ဒုက္ခပြန်ရောက်ကြတော့မယ်။ကားပဲမောင်မောင်ဆိုင်ကယ်ပဲမောင်မောင်ဒီမောင်းတဲ့သူအားလုံးကြီးမားတဲ့အခက်ခဲကြုံရတော့မှာပါလို့ဘာသာဘာသာစကားနဲ့ပြောခဲ့တာပါအခုလိုအချိန်မှာကမ္ဘာမှာကိုဗစ်ကူးစက်မှုဒုတိယအမြင့်ဆုံးဖြစ်လာပြီးအာရှကိုဗစ်ကူးစက်မှုထိတ်ဆုံးအိန္ဒိယမှာလည်းကူးစက်မှုအသက်9000ကျော်စံချိန်ချင်းမြင့်တက်ခဲ့ပြီးအဓိကမြို့ကြီးတွေအပြင်ဘက်ကပါကူးစက်ကစုစုပေါင်းကူးစက်သူ4000ကျော်အထိရှိလာပြီးနောက်ထပ်သေဆုံးသူကလည်း1192ဦးရှိလာခဲ့ပါတယ်ခင်ဗျ